ကျေးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖျံယနေ့ည1385ခုနှစ်တကုလဇန်3ရက်2024ခုနှစ်ဧပြီလ17ရက်ဇာတာပတိနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဆရာတော်ဖျာကြီးရဦးတိတ်ထား၍ဓမ္မလာနွယ်တာတော်ထွန်းရှင်တရားလူဖခင်ဦးဝင်းနိုင်ဦးအားရေစု၍ဇနီးဒေါ်အေးလွင်တမီးဒေါ်ကျူးမြတ်ချေဦးနေ့တကုကုသိုလ်ဥကျော်ဝင်းဒေါ်ခင်မေဝင်းသာကိုတိရကျော်ဖြိုးကျောက်ပတောင်းမြို့မိခင်ကြီးဒေါက်တာမိမိခင်အသက်62နှစ်မွေးနေ့လူကွယ်လွန်သူမိဘရွှေမြမရေစု၍ဦးဝင်းနိုင်ဒေါ်မြမြတန်သာကိုစရာလင်းကိုရဲလင်းနိုင်ကိုဝင်းထွန်းမိသားစုဦးထင်လင်းအောင်54နှစ်ပြည့်မွေးနေ့ကုသိုလ်နှစ်ဖက်မိဘများအမှုထား၍ဦးမြဆန်ဝင်းဒေါ်ဤတင်စာညိုမိသားစုကွယ်လွန်သူရှိုင်းသားလေးတစ်နှစ်၅လပြည့်အတွက်ယေရှုလူနန်းကီမီသားစုနဖက်တော်မိဘများအမှုထား၍ဥစဉ်လင်းဒေါ်သစင်အောင်တမီဒါမတီလင်းမိသားစုမိခင်ကြီးဒေါ်နန်းရွှေအောင်အာဥထိတ်ထပ်ပန်းစင်လျက်တမီမနိုင်အင်ခန့်ဤမွေးနေ့လူစင်ကာပူနိုင်ငံနေဒေါ်နစ်စန်းတင်ဤနစ်စန်းတရက်နေ့မွေးနေ့အကျိုးလူကွယ်လွန်သူမိဘများဖြစ်သောဥတန်းထွန်းတော်ကြစီရယေရှု၏ဥယေထွန်းမိသားစုနဖက်မိဘများကိုယေရှုဦးထိတ်ထား၍ဥအေးမင်းအောင်ဒေါ်သူသူစင်မိသားစုရွက်စေနဖက်မိဘများယေရှု၏ဥတင်ဝင်ဒေါ်နီယာမှုထား၍ဒေါ်နီနီဝင်းမိသားစုဝဲလွန်သူအဖွာဒေါ်အုံးရင်ဒေဒီကြီးဥကျော်ဝင်းနှင့်အတော်ဒေါ်တင်နေဝင်းမေတင်တို့အားယေရှု၏တမီးဝါဝါဤကုသိုလ်ခုနှစ်သားသမီးများယေရှု၏အေးတင်စာမောင်ကုသိုလ်အဖွာဒေါ်မမဤ96နှစ်ပြည့်မွေးနေ့အတွက်မြေဒေါ်မမော်မြင့်စွေဤကုသိုလ်ဥဝင်းလွင်အကမဟာတိတိသူဓမ္မတင်ကြီးဒေါ်ချိုမာလွင်သာမောင်ချက်ထင်အောင်မြောင်းများမျိုးကိုလင်းကိုကိုမမမိုးစင်သာမောင်လင်းထပ်ဦးဒေါက်တာဥက္ကာဦးဒေါက်တာတိတိဝေတမီဩဝါနာမိသားစုနဖတ်မိဘများကိုယေရှုမူထား၍ဦးအောင်နိုင်ဒေါ်လင်းမေမိသားစုဦးစောသူရဒေါ်အောင်မလှမိသားစုရန်ကုန်မြို့တို့မှစုပေါင်းစင်ကျင်းပပြုလို့အတော်အွန်လိုင်းဓမ္မတပင်းနဲ့ဆက်လင်း၍ကြည်တော်ရှင်ပါမခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းဖြင့်ပေးသနာတော်မူပါယံဖျားရည်တော်ခြေတော်တော်ဥခိုင်း၍ရိုသေစွာရှောက်ထားအပ်ပါသည်ဖျား
တောင်းတူရရှစ်ဆက်ကားကုနေတကုလက်ဆန်တော့ရဲ့အတော်နစက်လေးကုနေအေဒီလာဆနေရဲ့အသာပရိနေ့နိုင်အွန်လိုင်းမှာဟောကြားတော်ဒွါယဝိပဒနာရှုပွားနေ့အပိုင်းလေးတရားဒေသနာတော်ဝိပဒနာရှုရဲဆိုတာတကယ်ကုသနာမှာဖြစ်နေတဲ့တရားအစစ်ကိုရှုနိုင်မှုအဲ့ဒါကိုပဲပရမတ်လို့ခေါ်တကယ်ဖြစ်နေတာတွေကိုရှုနိုင်ဖို့ဥကမြင်လိုက်တဲ့အခါမှာမျက်စိထဲမှာမြင်တာကတခြားကိုယ်အတွေ့တာတခြားတို့တူပဲနာကကြားလိုက်တဲ့အတန်ကတခြားကိုယ်တွေ့တာတခြားအနံ့ကတခြားကိုယ်တွေ့လိုက်တာကတခြားတဲ့ရှိမှာတော့လူရည်ရတနာမှာရှိနေတာကရုပ်နဲ့နာနှမျိုးပဲရှိတယ်လို့ဆိုတယ်။ဒါကြောင့်မို့ရုပ်နဲ့နှမျိုးကဆက်ပြီးတော့မရှိတာကိုတွေးတာ၄ပျောက်ဖို့အမှန်ကိုတွေးတတ်ဖို့ဝိပဿနာရှုကြတာဖြစ်တယ်ဝိပဿနာဆိုတာထူကြတဲ့အမြင်ပဲစာပေကြံကနေပါကြတော့ဝိဆိုတာနေစာဒုက္ခနတ္တလို့ဆိုရဲရှုတောင်းမျိုးစုံနဲ့ပတနာရှုမြင့်မှုအတိညာကိုပြောတာပဲသို့တော့ဒိဗ္ဗတမျိုးပေါ်မယ်ဆိုလို့ရှိရင်ဝိဆိုတာထူးခြားတဲ့ပတနာရှုမြင့်မှုက နှခေါင်းရဲ့နှခေါင်းထဲမှာရှူဆိုင်မိတဲ့အနတ်ရဲ့ပြင်ကအနတ်နေပြောတာမဟုတ်ဘူးနှခေါင်းထဲရောက်လာတဲ့အနတ်နော်နှခေါင်းရဲ့နှခေါင်းထဲရောက်လာတဲ့အနတ်အဲ့ဒီနှခုကိုအကြောင်းပြုပြီးတော့မှအနံကိုတည်တယ်ကာတဝိညာဉ်စိတ်ဆိုတာဖြစ်တာလေစိတ်ဖြစ်သွားစိတ်ဖြစ်ပေါ်လာပေါ်နေကိုဟောတယ်နော်စိတ်အားငါကရှိနေတာမဟုတ်ဘူးအနံတည်တဲ့စိတ်လေးကဘယ်ကဖြစ်လာတာတော့ဆိုကာတဝိညာဉ်ကာတာနှကောင်းကိုအမိပြုပြီးတော့ဖြစ်လာတာနှကောင်းကိုအမိပြုတဲ့စိတ်ပဲတော်တော်တခုမတ်တာဘူးရာကတော့ဝါရ6ပါလို့ဆိုတဲ့အတိုင်းပဲအာယုတခုဟာလူတွေရဲ့တရားကိုဝေ့ရောက်တဲ့အခါမှာဝါရ6ပါတဲ့ကဝါရနှစ်ခုနှစ်ခုတကနှစ်ပေါက်နှစ်ပေါက်ကဝင်နေတော့မှတ်တာနော်နှစ်ပေါက်နှစ်ပေါက်ကဝင်တာဥပမာပဲအစင်အာယုံဆိုလို့ရှိရင်မျက်စိကလည်းဝင်နေပဝင်စိတ်လို့ဆိုတဲ့ဟရိယတို့ပြီးတဲ့ပဝင်စိတ်ကလည်းပဲဝင်နေနှစ်ခုဝင်တာမျက်စိကလည်းဝင်တာမဟုတ်ဘူးအော်လို့ဆိုတော့မျက်စိမှာအခြေခံဖြစ်တဲ့ပဝင်စိတ်ကမျက်စိမှာမရှိဘူးရှိကံကထုတ်လို့ပေးတာလေပဝင်းစိတ်ဆိုတာဟရိယဝတ္ထုမှရှိအစင်အယုံကမျက်စိကိုလာထိခိုက်လိုက်တဲ့အခါမှာအဲ့ဒီဝင်လာတဲ့အစင်အယုံသည်မျက်စိတွေကဝင်ပြီးတော့ဟရိယဝတ္ထုဆိုတဲ့ဟရိယကိုမိပြီးတော့နေတဲ့ပဝင်းစိတ်ကြီးအောင်ရောက်သွားတယ်နော်ပဝင်းစိတ်ကြီးအဲ့တော့တွေ့သူတွေ့သူတွားရီသူစာအာယုံ6ပါးသည်တွားရနှစ်ခုစီနှစ်ခုစီရဝင်နေတို့ဒီလိုမှတ်မျက်စိတစ်ခုတည်းမဟုတ်ဘူးမျက်စိရဝင်နေအစင်းသည်မျက်စိရတော့အဓိကပဲမျက်စိရဝင်လာပြီးတော့နှလုံးသားထိရောက်ရောက်တယ်လို့ပြောချင်ပြောပေါ့နော်ဟရိယဝတ္ထုဘဝင်းစိတ်တရားရောက်လာတယ်ဘဝင်းစိတ်ကိုပဲတွားရတော်ဒွါရလို့ခေါ်တယ်စကုဒွါရမနောဒွါရဒီဒွါရနှစ်ခုကနေပြီးတော့ရူပယောကဝင်လာတယ်ဆရာယောကတို့တူပဲတောဒါဒွါရဆိုတဲ့နာပေါ့မနောဒွါရဆိုတဲ့အရာဝတ္ထုအဲ့ဒီနှစ်ခုကနေပြီးတော့အတန်ဆိုတဲ့အာယောကဝင်လာတယ်အနံ့ကလည်းနှခေါင်းဆိုတဲ့ကာတာဒွါရပဝင်းစိတ်လို့ဆိုတဲ့မနောဒွါရအဲ့ဒီနှစ်ခုကနေတပြိုင်တည်းဝင်အဲ့ဒါကြောင့်ဘုလို့စိတ်အစဉ်အနုထလာနော်စိတ်အစဉ်ကနုထလာလေယာနဲ့ပတ်သက်လာလို့ရှင်လေအယတာအယတာဆိုတဲ့အာယုံဟာစီဝါဒွါရဆိုတဲ့နေရာကလည်းဝင်လာတယ်ပြီးတော့မနောဒွါရဆိုတဲ့အရာတို့မိတဲ့စိတ်ကလည်းဝင်လာတပြိုင်တည်းဝင်လာဘသူကအရင်ဘသူကနောက်ရဲ့လို့မဟုတ်ဘူးဥပမာပေးထားတာဘလို့ပေးတော့ဆိုငါတကောအသစ်ပင်မောနာတယ်နေမွန်တိုက်တဲ့အချိန်မှာငါချီတော့ကသစ်ကိုင်ထိလိုက်တဲ့အချိန်ငရေကလည်းမြည်ကြီးဟောကြတဲ့အချိန်ကအရှိမနောမနော်အရေကငရေကတိပင်းပေါ်တားလိုက်တာရေငရေကမြည်ကြီးဟောထင်တာရေဘသူကအရင်လဲလို့ပြောလို့မရဘူးတပြိုင်တည်းဖြစ်တာနော်အဲ့ဒါလို့ပဲအာယုတစ်ခုဟာဒွါရနှစ်ခုကဝင်နေလို့ဒါကမျက်စိနာနှာခေါင်းတရားကာယဆိုရလေတူတူပဲကာယဒွါရမနောဒွါရဒီနှစ်ခုကဝင်တာသို့တော့မျက်စိနာနာလျှာကာယဒီငါးခုက ဝိနာမဟုတ်ပဲနဲ့မနောဒွာရဆိုတဲ့စိတ်သက်ကဝိနာလည်းရှိတယ်အဲ့ဒါကြတော့ဒွာရတစ်ခုတည်းအဝိနာလို့ပြောနော်ကျန်တဲ့မျက်စိနာနာလျာကာယကြတော့ဒွာရနှစ်ခုစီရဝိနာစိတ်ကြတော့မနောဒွာရတစ်ခုတည်းအဝိနာကျန်တွေးတဲ့စိတ်ကမျက်စိလည်းမပါဘူးအောက်တော့ဆိုတော့မနောဒွာရဆိုတာမျက်စိကပြင်းတဲ့အာယုံကိုပြတ်တွေးတယ်နားကကြားတဲ့အသံကိုပြတ်တွေးတယ်နှာခေါင်ကအနံ့ရတာကိုပြတ်တွေးတယ်ခန္ဓာကိုယ်ကလက်ရကအရာသာကိုပြတ်တွေးတယ်လက်ရကရရှိတဲ့အရာသာကိုပြတ်တွေးတယ်ကိုယ်ကာယနဲ့ထိတဲ့အထိအာယုံကိုပြတ်တွေးတယ်ဒါကြောင့်မလို့ဒွာရနှစ်ခုနှစ်ခုကဒွာရစိတ်ကူတတ်တတ်ကြတော့စိတ်ကူတတ်တတ်ကြတော့ပြန်တွေ့တာဖြစ်သည့်အတွက်ကြောင့်ဘဒောဒွာရလို့ဆိုရဲပဝင်စိတ်တစ်ခုတည်းဝင်နေလို့ပြောဟုတ်အဲ့တော့အဲ့ဒီမှာမျက်စိမှာလာထင်တဲ့ဆင်အာယုနာမလာထင်တဲ့အတ္တအာယုအဲ့ဒီနှစ်ခုတည်မျက်စိတွေကိုအစင်အယောကလည်းတရိုက်ကြည့်ပစ္စည်းဝတ္ထုနေနဲ့မျက်စိတွေရောက်လာတာမဟုတ်ဘူးအတ္တကလည်းနားရဲကိုဝင်လာတာမဟုတ်ဘူးနားရဲကိုဝင်လာတာမဟုတ်ဘူးသို့တော့အနတ်တို့အယတာတို့အထီတွေ့တို့ကြတော့ဆရာအယုတ်တရားရောက်လာအနံ့ကနှာခေါင်းတွေကိုရောက်လာအရာသာကလည်းလျာတဲ့အထိရောက်လာတယ်ဖုဒ္ဓဘာကလည်းကိုယ်ကရောက်လာထိတယ်အဲ့လိုခွဲတဲ့ဗိဓမာပါနော်အတ္တပဒနဲ့တပဒမျက်စိနဲ့နာကမရောက်သေးတဲ့အာယုံကိုယ်စီရောက်လာတာဆိုလိုတာမျက်စိတွေဝင်လာတာမဟုတ်ဘူးတောင်ကြီးကိုလမ်းမြင်လို့ရှိရင်တောင်ကြီးကကိုယ်မျက်စိနဲ့ရောက်လာတာမဟုတ်ဘူးအရင်ပဲအရင်နဲ့ပဲမြင်တယ်လို့ပြောတာနော်နှာခေါင်းတို့အရာသာတို့ကြတော့အဲ့လိုမဟုတ်ဘူးအထီတွေ့တို့ကြတော့အဲ့ဒါကြောင့်ပို့သူတို့အတ္တပတ္တအကယ်၍တောင်ကြီးပဲဖြစ်စီနေပဲဖြစ်စီလာပဲဖြစ်စီမျက်စိကကြည့်လိုက်လို့နေလုံးကြီးကမျက်စိတွေဝင်လာတာမဟုတ်ဘူးလာကလည်းမျက်စိတွေဝင်လာတာမဟုတ်ဘူးတောင်ကြီးကမျက်စိတွေဝင်လာတာမဟုတ်ဘူးသို့တော်အရေးရောဒါကြောင့်တောင်ကြီးရဲ့ကွာဝေးဘလောက်ဝေးတယ်ဆိုတာခံမနိုင်အဖြစ်တယ်မျက်စိတွေရောက်လာမှမြင်တယ်ဆိုရင်ခံမမှုခက်တာတို့တို့ပဲအတန်ကလည်းခဏခင်မှပြောင်းကြတယ်အတန်ဆိုတာဝိပ်ဆိုတဲ့လိုင်းနဲ့ပါလာတယ်လိုင်းနဲ့ပြန်ပွားလာတယ်လို့ပြောတယ်နော်သို့တော့နားရဲရောက်มาကြတာမဟုတ်ဘူးနားရဲမရောက်ခင်ကြားတယ်သို့တော့ကြားလို့တဲ့နေရာมาကြားတယ်ကြားလို့တဲ့နေရာကြားလို့တောင်းကလာတဲ့အတန်လာမြောက်ကလာတဲ့အတန်လာအထက်ကအတန်လာအောက်ကအတန်လာခွဲခြားလို့ရတယ်အကေကြီးနာရဲရောက်ပါအဲ့ဒီအတန်ကိုကြားမဲ့ဆိုရင်ကြားရအကြောင်းဖြစ်တော့နားလဲကွဲသွားနိုင်တယ်ကျဲလောက်တဲ့အတန်နေကြတော့နော်ဆုလို့တာကမျက်စိရဲ့မျက်စိကမြင်တဲ့အစင်အာယုနားကကြားရတဲ့အတန်အာယုနှစ်ခုသည်ဒီဆိုင်ရာသကုပ္ပတာရသောတပ္ပတာရကိုရောက်ရှိလာမှမြင်တာကြတာမဟုတ်ဘူးလို့မယ။တို့တော့အနန္တို့အရာသာတို့အထီတွေ့တို့ကြတော့ဒီဆိုင်ရာနေရာကိုလာထီမှာပဲသိတယ်မထီမသိဘူးနော်အနန္တဆိုတာနှာခေါင်းပိတ်နေမရဘူးအရာသာကလည်းပစ္စပိတ်တာမသိဘူးရှားဖို့မရောက်ရင်မသိဘူးမျက်စိနဲ့မြင်လို့လည်းမသိလို့တကြနဲ့စာခံမပြီးတော့ခတ်ကြတာပေါ့တကြလာစာလာမျက်စိကကြည့်ရုံနဲ့မသိဘူးတခါတည်းကြတော့စင်တူနေမသိတတ်ဘူး မုံလားခြားသက်စေလားဆိုတာမသိဘူးပဲမုံနဲ့ခြားစေမုံကတော်တူနေတော့တချို့အာအတုံးတုံးတဲ့အခါမှာခြားစေတွေကိုပဲမုံမှတ်ပြီးတော့ထဲပြီးစာလို့သိတယ်ဆိုတာတော့ရှိတယ်တကယ်ရှိတာအဲ့ဒါမိဖို့ကြောင့်လည်းပါအဲ့ဒါမျိုးမထားရဘူးဟုတ်မနက်နေ့ပါတကယ်ဖြစ်ခဲ့ဘူး။နောက်တစ်ခါအင်းညဝိုင်းဆိုရတဲ့ဖြောရည်နဲ့ကရကတော်တူတယ်။တော်တူတဲ့အခါမှာဖြောပလိမှတ်ပြီးတော့အင်းညဝိုင်းတွေတောက်ပြီးတတ်တယ်။အဲ့လိုမျိုးဖြစ်တယ်။ဘာလို့လို့ဆိုရင်အရာသာပဲဖြစ်စေနော်အနံ့ပဲဖြစ်စေဒီတွေပဲဖြစ်စေအဲ့ဒါတွေကဆရာအယုံရောက်မှပဲသိတယ်မသိဘူးနှုတ်ဆွေအနန္တိနှာခေါင်းနဲ့ရောက်မှအရာသာလည်းရှာဖို့ရောက်မှဒီကိုယ်ကရတဲ့ထီတွေ့ရတဲ့ထီတွေ့ရတဲ့ခန္ဓာကိုယ်ပေါ်မှာရောက်မှသိနိုင်တယ်သူတို့ကအဲ့ဒါကြောင့်ဘုလို့မြတ်စွာဘုရားကဒိဋ္ဌိဒိဋ္ဌမတန်ဟောတဲ့အခါမှာသုံးမျိုးခွဲဟောတာနော်မျက်စိနဲ့ပတ်သက်တာကြတော့ဒိဋ္ဌိဒိဋ္ဌမတ္တံနာနဲ့ပတ်သက်တာကြတော့သူတိသူတ္တမတ္တံအနံနဲ့ပတ်သက်တာကြတော့ကန္တိကန္တမတ္တံလို့မဟုတ်ဘာဟောလို့မုတိမုတ္တမတ္တံလို့ဟောတာအဲ့ဒီ၃ခုကတွဲနေတာနော်မုတိမုတ္တမတ္တံပဲ၃ခုတွဲတာတော့ဆိုရင်အနံရဲ့အနံ့ရာသာရဲ့အထီးတွေရဲ့အဲ့ဒီသုံးကတွဲတာမုတိမုတ္တမတ္တထီလာမသိတယ်မထီးရင်မသိဘူးပူတယ်အေးတယ်ဆိုကိုကကိုခန္ဓာကိုယ်ထီမသိတာလေကြံ့နေနုတယ်ဆိုလည်းခန္ဓာကိုယ်ထီမသိတာမထီးရင်မသိဘူးကြိုသိနေတယ်မိမြင်လို့ပူတယ်ဆိုတာတွေ့သိပဲဖြစ်တယ်နော်တကယ်ပူတာမှပူတာအဲ့တော့အဲ့ဒီသုံးခုကိုမုတိမုတ္တမတ္တလို့ဟောတာဒါကြောင့်မို့တေချာစေသာကြည်ကော်ပီတောက်တဲ့အခါမှာအဲ့ဒီသုံးခုတွေကဘသူကအရင်ဖြစ်လဲနော်ဘသူကအရင်ဖြစ်လဲကော်ပီလေးကိုဖြောဖြောပြီးတော့ပဇတ်တာတိတ်လိုက်တာနဲ့တပြိုင်တည်းပါကအရင်လာတော့အနံ့ကအိမ်လာအနံ့ပြီးတော့ပါလာတော့ဆိုရင်ပူတာအေးတာအဲ့တော့အနံ့ကကာဏပတ္တရာပူတာအေးတာကြတော့ကာယပတ္တရာနဲ့ဆိုင်တယ်နော်ခါရဲချူရဲကြတော့ဇီဝပတ္တရာဇီဝကနောက်ဆုံးမှရောက်တာအဲ့တော့ကန္တာကာဏကပထမကာယကဒုတိယနော်အယတာကတတိယမုတိဗုဒ္ဓမတ္တဒီသုံးခုလုံးကဆက်နော်ကော်ဖီတောက်တာချီသုံးခုလုံးဖြစ်တယ်တွဲပြီးတော့ဖြစ်နေတာသို့တော့တပြိုင်နက်တော့မဟုတ်ဘူးသူ့ပိုင်ကြလေးနဲ့သူဖြစ်တယ်အနံ့ရတဲ့အချိန်အယတာသိတဲ့အချိန်ပူရာအေရာသိတဲ့အချိန်ကွဲပြီးတော့ဖြစ်တယ်အဲ့ဒါဟာမန္တရားပဲလေအမန္တရားပဲတကယ်ဖြစ်နေတာကိုပြောတာသစ္စိကံထာဆိုတကယ်အမန္တရားပဲကိုကိုယ်တိုင်သိနိုင်တာကိုပစ္စခါလို့ခေါ်တယ်ကိုကိုယ်တိုင်သိနေတာပဲဒါစံကြီးကိုကိုယ်တိုင်သိတာပဲအဲ့တော့ကိုကိုယ်တိုင်သိတဲ့အသည့်ကိုကြော်ပြီးတော့တွေးကြည့်တဲ့အသည့်မျိုးကမဟုတ်ဘူးအဲ့တော့ဒီနေ့ကာဏနဲ့ပတ်သက်ပြီးတော့ပြောကန္နာနဲ့ပတ်သက်ပြီးတော့ကာဋိသပဋိသကန္ဒီသဥပ္ပစ္စတိကာဏဝိညာဏကာဏပတ္တရာဆိုရဲနှာခေါင်းရဲ့အယတအယစကားကြတော့နှာခေါင်းပဲပြောလိုက်အဘိဓမ္မာနဲ့အတိအကျပြောခြင်းကာဏပတ္တရာယုတ်လို့ပြောတာနော်ယုတ်တစ်ခုပဲသူကနှာခေါင်းရဲ့နှာခေါင်းနဲ့ရောက်လာတဲ့အနံ့ရဲ့အဲ့ဒီနှစ်ခုကိုအကြောင်းပြုမှအဲ့ဒီနှစ်ခုကိုမိပြုပြီးတော့မှအ တော့နန္ဒီစိတ်နှာခေါင်းကဖြစ်တဲ့စိတ်ဟာဖြစ်တယ်လို့မဆိုမဖြစ်ဘူးနော်အဲ့လိုဆိုအဲ့ဒီစိတ်ဟာမဖြစ်ဘူးအဲ့တော့ကာဏဝိညာဉ်စိတ်ဆိုတာနှာခေါင်းကိုပြီးပြီးတော့ဖြစ်တာနှာခေါင်းကိုမမီရရင်နှလုံးသားကသိတာမဟုတ်ဘူးနှာခေါင်းကနှာခေါင်းမောမီးပြူပြီးတော့ဖြစ်တာနော်အာယုလာတိုက်တဲ့အခါနှာခေါင်းပြီးပြီးပြီးတော့ဖြစ်တာအဲ့ဒီမှာကာဏနှာခေါင်းရဲ့အနံ့ရဲ့အဲ့ဒါနှစ်ခုအဲ့ဒီနှစ်ခုအစုံကိုစပြီးတော့ရှုတာပဲတွားရဝိပဿနာလို့ပြောတာနော်ဒီနှစ်ခုကနေဖြစ်လာတာဒါကိုယ်ကိုကြည့်လိုက်သိတယ်ဒါသိအောင်လည်းလုပ်ရမယ်ဒါနော်နှာခေါင်းလည်းကောင်းနေနှကောင်းနေပါအနံ့ကလည်းရောက်လာတယ်အဲ့ဒီကြတော့အနံ့သိတဲ့စိတ်လေးကပေါ်လာနှကူကရှိနာလားဆိုရှိနာမဟုတ်ဘူးအကြောင်းကိုမိပြုပြီးတော့ပေါ်တာအဲ့ဒီမှာရှိပိုင်ကဝိပဿနာတရားနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားကနှကောင်းဆိုတာကံကြောင့်ဖြစ်တဲ့ယုတ်တာဖြစ်တဲ့ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့လိုကြည့်ခိုင်းနော်တာကဖြစ်လို့မနာဆိုရဲသဘာဝတရားတသက်တာဖြစ်တယ်သို့သောလူတွေကငါနှကောင်းလို့နှကောင်းကငါနှကောင်းလို့ပဲထင်လိုက်ကြတကယ်ရတော့သူကသူဆိုင်ရာအကြောင်းကနေဖြစ်လာတာဆိုင်ရာအကြောင်းကြောင့်ဖြစ်လာတာဥပမာတိပိတပိအမျိုးစေးကြောင့်ပေါက်လာတာပဲဒါပေမဲ့တော့အဲ့ဒီတိပိကြီးကိုငါလို့သူဘာမထင်နော်တို့တူပဲကိုရထားတဲ့ကာတပတာရာကံကြောင့်ဖြစ်လာတာကမ္မဇာယုတ်ဖြစ်တယ်သူဘာသူကံကြောင့်ဖြစ်တဲ့အရာကိုကိုကငါလို့သွားထင်တာဒါတွေ့မှားတယ်လို့ပြောတာနော်ကံကြောင့်ဖြစ်တဲ့ယုတ်တရားတသက်ပဲလို့မြောင်ကြိုးစားမယ်အဲ့လိုပထမတော့တွေ့ပေါ့တွေ့ပြီးတဲ့အခါမှမသိတာဟုတ်မဟုတ်တွေ့ချင်ဟုတ်မို့တီအောင်လို့မတွေ့ရတဲ့ဒါတွေကတီမှာမဟုတ်ဘူးပထမသိရတဲ့သင်ပြီးစဉ်းစားမယ်စဉ်းစားပြီးတော့မှန်တီအောင်လုပ်တယ်ဒီအစဉ်သုံးစေနော်ပထမသိရမယ်လူတိုင်းမှာကာဏပဒါရဆိုရင်နှာခေါင်းယုတ်ရှိနေတယ်အဲ့ဒါကိုကိုယ်တိုင်သိဖို့ကာဏပဒါရဆိုရင်နှာခေါင်းလို့ပြောတဲ့နေရာမှာစဉ်းစားတဲ့nose ကိုပြောတာစဉ်းစားတဲ့ nose ဟာအနံအယုံကိုရယူနိုင်တဲ့ကာဏပတရယုတ်အဲ့ဒီကာဏပတရယုတ်ကပြပရှိတော့ဆိုရင်နှာခေါင်းထဲမှာအသားလုံးနေရှိတယ်ကိုနှာခေါင်းကိုနိုင်ကြည့်ပေါ့အသားလုံးနေရှိတယ်အဲ့ဒီအသားလုံးတွေကစိတ်ခွာတဲ့လာတဲ့လူလူစိတ်ခွာတတ်နိုင်ရှိတဲ့အသာပုလေးအဲ့ဒီအသာပုလေးကိုပြမကအနံ့တစ်ခုကလာတိုက်လိုက်လို့ရှိရင်အနံ့ကိုသိသွားတယ်မွေးတဲ့နံ့လားနံ့တဲ့နံ့လားသိသွားတယ်နော်အဲ့တော့ဒီနေ့အမပြောတာအဲ့ဒီအနံ့သိတဲ့အနံ့ကိုဖန်ယူနိုင်တဲ့ကာတပတာရယုတ်အဲ့ဒီကာဏပတာရယုတ်ဤကံကြောင့်ဖြစ်တာဖြစ်တယ်သူတစ်ခုတည်းနေရလားလဲဆိုမဟုတ်ဘူးယုတ်ဆိုတာအ ਨੇ စုံရှိခုပေါင်းနေတာနော်ရှိခုပေါင်းထားတာအဲ့တော့သူကြတော့ပို့များလာတယ်ဒီကာဏပတာရယုတ်ဤတက်ရှိဖြစ်တာမို့ဆဲခုပေါင်းထားတာစေကုနဲ့အတူတွဲတာအဲ့ဒီမှာအသားဆိုင်ကကာဏပတာရမဟုတ်ဘူးသို့သောအသားဆိုင်မရှိဘဲနဲ့အဲ့ကာဏပတာရမရတည်နိုင်ဘူးအဲ့တော့ကာဏပတာရယုတ်လေးဟာပြမရှိတော့ဆိုရင်နှာခေါင်းထဲမှာရှိတဲ့စိတ်ခွာတဏ္ဏရှိတဲ့အသားလုံးထဲမှာရှိတဲ့တို့ဆိုတယ်ဘသူတွေနဲ့အတူရှိတော့ဆိုရင်ဓာတ်ကြီးလေးပါပြီးတော့အယောင်စင်ရှိတဲ့ဝဏယုတ်အနံ့ဆိုတဲ့နေရာတိုင်းမှာရှိတယ်ပြီးတော့အယတာပြီးတော့ဩဇာဆိုတဲ့ယုတ်တัจကြီးလေးပါရဲ့တัจကြီး ဒီပါရဲ့အစင်းယုတ်ရဲ့အနံ့ယုတ်ရဲ့အရသယုတ်ရဲ့ဩဇာယုတ်ရဲ့ရှစ်ခုပြီးတော့အဲ့ဒီယုတ်တွေကိုထိမ့်သိမ်းဆောက်ဆောက်တဲ့ယုတ်သက်လို့ခေါ်တဲ့ယုတ်စီဝိတကိုကိုအဲ့ဒီကိုကိုအပြင်ကာဏပတ္တရာဆိုတဲ့နာတိပြကဖြစ်တဲ့ ကနကနတ်ကိုဖျူနိုင်တဲ့ယုတ်တွေပေါက်လိုက်ရင်ဆယ်ခုဖြစ်သွားတယ်ဒီဆယ်ခုနဲ့ပတ်သက်ပြီးတော့တခြားဝုံဝိုက်တာတဲ့ယုတ်တွေရှိသေးလားလို့ဆိုရှိသေးတယ်ဘာတွေရှိလို့ဆိုရင်ကာယပတ္တရာရှိတယ်တောင်မို့နှာခေါင်းကိုခိုက်ပြီးနားတာအဲ့ဒါကအနံ့ရတာနဲ့မဆိုင်ဘူးเนาะနှာခေါင်းနဲ့နှာခေါင်းကို ပဲ့သွားရင်နားရဲဆိုတာကာပတာရနဲ့ဆိုင်တယ်အဲ့ဒါကြောင့်မို့ကာပတာရယုတ်နဲ့ရှိတယ်နောက်အမျိုးသားအမျိုးသမီးခွဲခြားတဲ့ယုတ်ဟာတကုတ်လုံးမှရှိတယ်ဒါကြောင့်မို့ဘာဝါယုတ်လည်းရှိတယ်ပေါင်းလိုက်တဲ့အခါကျတော့12ခုယုတ်ပေါင်း12ခုလို့ပြောတာဒါကယုတ်ရဲ့တယုတ်ကိုတိကျတော့12ခုထပ်ခွဲမဲ့ဆိုလို့ရှိရင် ဒီယုတ်ရှိကိုကကံကြောင့်ဖြစ်တာရှိတယ်စိတ်ကြောင့်ဖြစ်တာရှိတယ်ဥရုကြောင့်ဖြစ်တာရှိတယ်အာဟာရကြောင့်ဖြစ်တယ်အဲ့ဒါတွေအကုန်ပေါင်းဆက်ထားတာเนาะတခုတည်းမဟုတ်ဘူးကံကြောင့်ဖြစ်တဲ့ယုတ်ကလည်းသူကသူနေနိုင်တာမဟုတ်ဘူးဘသူတွေရဲ့ပံ့ပိုးမှုရှိရတော့ဆိုဥဒုစာယုတ်ရဲ့ပံ့ပိုးမှုအာဟာရဇယုတ်ရဲ့ထောက်ပံ့မှုစိတ်ရဲ့ကိုကြီးပံ့ပိုးမှုတွေနဲ့သူကတည်နေတာ အဲ့တော့ရှုပ်ပေါင်းက12ခုလို့ပြောပေးမယ်လို့အဲ့ဒီပို့တယ်လို့ဆိုတာเนาะအဲ့ဒီပို့တယ်တစ်ခုစီတွေ့မယ်ဆိုရင်ပို့တယ်ပို့တူတာတွေပေါင်းလိုက်ရင်တော့12ခုလို့မှတ်တာအဲ့ဒီကာဏနဲ့ပတ်သက်လာတဲ့ယုတ်ကိုဝိပဿနာရှုဖို့ကိုမြတ်စွာဘုရားကဆောဟောတယ် ကာဏအနိစ္စအဲ့ဒီကာဏပဒရာဆိုတဲ့ယုတ်လေးဟာဖြစ်တဲ့ဖြစ်လာတဲ့အပိုင်အတိုင်းအတာရှိတယ်ပြတ်သွားတဲ့ခဏရှိတယ်ဖြစ်လာတဲ့ခဏရှိတယ်ပြတ်သွားတဲ့ခဏရှိတယ်ဥပါဒဝေယဝန္တတဖြစ်တဲ့ခဏပြတ်တဲ့ခဏဒီနှစ်ခုရှိနေသည့်အတွက်ကြောင့်မပြေဘူးလို့ပြောတာ ကနပတရယုတ်အနိစ္စမပြေဘူးဝိပရိနာမိပြောင်းလဲသွားတဲ့သဘောရှိတယ်အညတာဘဝိတမျိုးတစ်ပုံဖြစ်တဲ့သဘောရှိတယ်ဒါတော့သာဝရဆိုတာမရှိဘူးလေအလုံးအပြောင်းနေပြောင်းနေတာကိုယ်ကိုယ်တိုင်ဟိုအယုံမဆိုင်မသိနိုင်အယုံဆိုင်ကြည့်ပါလားအခုပြောနေတဲ့အတန်တွေပဲ ရှိကတွေ့တဲ့အတန်တွေကပြောင်းနောက်ကအတန်တွေဆက်ပေါ်နေတာမပြောင်းဖဲပေါ်လို့ရလားမရဘူးเนาะပြောင်းနေတာပဲပဲရုပ်ပဲဖြစ်ဖြစ်အဲ့တိုင်းပဲဖြစ်ပြီးပြတ်သွားတာကြီးပဲဒါကြောင့်မလို့ကိုရရှိထားတဲ့ကုသနာမှာရှိတဲ့ကာဏပတ္တရာယုတ်တွေဟာလည်းပဲဆဲနေနေပေါင်းဆက်ပြီးတော့ထုတ်တာတာဖြစ်လို့ဖြစ်ပြီးပြတ်သွားတာတူတယ်အသေးသေးတွေထပ်ဖြစ်နေ အသေးသေးထပ်ဖြစ်နေတယ်လို့အဲ့ဒါကိုမြတ်စွာဘုရားကမြင်အောင်ကြည့်ခိုင်းတာကာဏအနိစ္စကာဏမမြင်ဘူးဝိပရိနာမိပြောင်းလဲသွားတဲ့အိဋ္ဌဘာဝိတမျိုးတစ်ပုံဖြစ်သွားနိုင်တယ်ဒါကာဏပတ္တရနဲ့ပတ်သက်ပြီးတော့ကာဏပတ္တရနဲ့ပတ်သက်ပြီးနှာခေါင်းနဲ့ပတ်သက်ပြီးဝိပဿနာရှုတာပြောတာ နောက်တစ်ခုကအဲ့ဒီနှာခေါင်းနဲ့လာတင်တဲ့အနံ့ကရောထာဝရလားဆိုပဲဟုံးတယ်အဲ့ဒီအနံ့ဆိုတာကိုလည်းပြောအောင်အနံ့ဆိုတာမိယဝတ္ထုမရှိပဲနဲ့အနံ့ရှိမှမရှိတာဒုယင်းနိနံကဒုယင်းနိကိုမိနေတာပန်းနံကပန်းကိုမိနေတာပန်းမရှိရင်အနံ့ထွက်ပါမလားအနံ့ကြီးဆိုတာပဲတရားပါမရှိဘူး ပစ္စည်းဝတ္ထုနဲ့တွဲနေတာပဲเนาะပစ္စည်းဝတ္ထုတစ်ခုနဲ့တွဲနေတာပုစ္ဆောနံနဲ့အနံ့ဆိုရင်ဟော ချက်သေးကောင်မဟုတ်တော့ခွေးသေးကောင်မဟုတ်တော့အကောင်မဟုတ်တဲ့နဲ့တွဲနေတာဘူးသူကြီးရှိတာမဟုတ်ဘူးအနန္တအဲ့တော့အနန္တဆိုတဲ့ယုတ်တိချက်နဲ့ယုတ်ရှိခုအဲ့ဒါနဲ့တွဲနေတယ်ချက်နဲ့ယုတ်ရှိခုနဲ့တွဲနေတယ်သို့တော့အနန္ကလူရဲ့ခန္ဓာကိုယ်ဟာအနတ်ကြတော့ကံ့ကြောင့်ဖြစ်တယ်လို့ပြောလို့ရတချို့အနံ့ကြတော့စိတ်ကြောင့်ဖြစ်တယ်လို့ပြောလို့ရတယ်။တချို့အနံ့ကဥရုကြောင့်ဖြစ်တယ်လို့ပြောလို့ရတယ်။ဥပမာမို့ဥကြဆိုလို့ရှိရင်လေနံ့လေးရဲ့တပြိုမြေနံ့လေးနဲ့ဖြစ်လာတယ်။နော်မို့ဥကြကြတော့အနံ့ကတပြိုမိုးရွာသွားလို့ရှိရင်မြေနံ့ထွက်လာတယ်။မို့ဥကြအနံ့လေးအဲ့တော့အနံ့သည်ကံ့ကြောင့်ဖြစ်တဲ့အနံ့ကြတော့ခွေးရည်ကြည့်ရလားခွေးနံနေရစိုးတယ်လေအနံ့နေရမတူဘူးတကောက်နဲ့တကောက်အနံ့မတူတရိษံနံနေရှိတယ်လူတွေရဲ့နံရှိတယ်နွားတို့တော့မှအနံ့ရှိတယ်လေစိတ်နုဆိုနံနဲ့လို့ပြောကြတယ်မဟုတ်လားစိတ်သားဆိုလဲစိတ်နံ့ထွက်တာပဲစိတ်နုဆိုလဲစိတ်နံ့ထွက်တာပဲအနံ့ဆိုတာရှိတယ်အဲ့ဒီတရဝရရဲ့တဏမရှိတဲ့အနံ့နေကြတော့ကံ့ကြောင့်လည်းဖြစ်တယ်ဒူယင်းဒီစာတာလို့ဒူယင်းဒီနံရနေတော့အဲ့ဒါအာဟာရကြောင့်ဖြစ်တာနော်အာဟာရကြောင့်ဖြစ်တာအဲသူကတည်းသူအဲ့လိုကြည့်ရမှာပြောတာတချို့ကြတော့မွေးရပါအနံ့กว่าရှိတယ်တချို့ကြတော့စိတ်ကြောင့်ဖြစ်တဲ့အနံ့လည်းရှိတယ်တချို့တတဝါတွေကသူ့ကိုယံပြုမဲ့ယံသူနဲ့တွေ့လို့ရှိရင်ဒုက္ခနာကောအနံ့နေထုတ်လို့ပြီးတော့ယံသူကိုတိုက်ခိုက်တဲ့ဟာရှိတယ်အဲ့ဒီအကောင်နာမဲ့မေ့နေလို့အနံ့ကိုစိတ်နဲ့ထုတ်တာရှိတယ်နော်။ဟိုပိလေတဲ့ကလျှက်စစ်လို့တဲ့ငါလို့ပဲပေါ့နော်။စိတ်နဲ့စိတ်ကြောင့်ဖြစ်လာတာ။အဲ့တော့အနံ့ကလည်းစိတ်ကြောင့်ဆိုတော့အနံ့ဒီကတ်ကြောင့်လည်းဖြစ်တယ်၊ဥရုကြောင့်လည်းဖြစ်တယ်၊စိတ်ကြောင့်လည်းဖြစ်တယ်၊ဥရုကြောင့်လည်းဖြစ်တယ်၊အာရကြောင့်လည်းဖြစ်တယ်။အရဲ့တောက်တာတဲ့လူကအရင်နဲ့ထွက်နေအာရာကြောင့်ဖြစ်တယ်လို့ပြောမှာနော်အဲ့တော့ကံစိဥတုအာဟာရအကြောင်းလေးမျိုးကြောင့်အနံ့ဖြစ်လာတယ်အဲ့ဒီအနံ့မှန်သမျှသည်အရာဝတ္ထုတစ်ခုနဲ့တွဲပြီးတော့ရှိနေတာဖြစ်တယ်တခြားရုပ်ပေါ်မှာမိပြီးတော့ရှိနေတာဖြစ်တယ်အဲ့ဒီအနံ့သည်နှာခေါင်းထဲကိုရောက်လာတဲ့အခါမှာနှာခေါင်းရဲ့အနံ့ရဲ့နှစ်ခုပေါင်းပြီးတော့ကာတဝိညာဉ်စိတ်ကိုဖြစ်စေတာဖြစ်တယ်ဒီလိုသိဖို့လိုတာအဲ့တော့အနံ့ကိုကြည်လိုက်မဲ့ဆိုရင်အနံ့ဆိုတာမြဲတဲ့အရာလားလို့ဆိုမြဲဘူးနော်နှာခေါင်းနဲ့ရောက်တယ်ပျောက်သွားတာပဲလေနော်အနံ့နေရပျောက်သွားတာပန်းနေမှုေးတဲ့ပျောက်သွားတာပဲပြီးတော့အမြဲတမ်းမှုေးနေမှာအဲ့တော့ဘယ်အနံ့ပဲဖြစ်ဖြစ်သာဝရစွာမရှိဘူးအနံ့ရုပ်တွေဟာပြပြပြီးတော့သွားတာပဲဒါကြောင့်ဘုခန္ဓာအနိစ္စဝိပရိနာမိနောညတာပါဝိနောအနံ့တွေဟာမပြေဘူးပြောင်းလဲတတ်တယ်တမျိုးတစ်ဖုံဖြစ်တတ်တယ်ဆိုပြီးတော့မြတ်စွာဘုရားကဒီနှစ်ခုကာနာနဲ့ခန္ဓာပါဠိလိုကာနာနဲ့ခန္ဓာနှာခေါင်းနဲ့အနံ့ဒီယုံနှစ်ခုသည်တဲ့ဆလင်းစေဝပြထင်းစားတယ်အမြဲတမ်းအရင်ရိုက်လှုပ်ရှားနေတာတည်ငြိမ်နေတဲ့ထာဝရတွေမဟုတ်ဘူးတဲ့ဖြစ်ပြီးပျောက်သွားတဲ့အရာတွေဖြစ်တယ်အတိတ်ဆံမမြဲဘူးဝိပရိနာမိပျောက်လဲတတ်တယ်အညတဘာဝိတမျိုးတစ်ဖုံဖြစ်တတ်တယ်ဒီနှစ်ခုပထမအနေစာတော့ကအနေစာရှုခိုင်းတာမျက်စောပြမမြဲဘူးဆိုတော့ရှုခိုင်းဟုတ်ပြီတကအဲ့ဒီနှစ်ခုကိုအကြောင်းပြုပြီးတော့ပါဖြစ်လာတော့ကာနဝိညာဏဒီနှစ်ခုပေါင်းစပ်မိတဲ့ကာမအနံ့သိတဲ့စိတ်တွေဖြစ်လာတော့အနံ့သိတဲ့စိတ်လေးသည်နှာခေါင်းမှထွက်ပြီးတော့လာပြီးတော့တိုက်ခိုက်တဲ့အနံ့အယုတ်ကိုရှူတာဖြစ်တယ်နော်အယုတ်ကလာတိုက်တဲ့အခါမှာသူကထွက်လာတယ်ပါတဲ့တူတော့ဆိုရင်စီမျက်နှာပြင်ကိုတုံးနဲ့ရိုက်လိုက်တဲ့အခါမှာစီတန်ထွက်လာတယ်။ဘယ်အထွက်တာလို့တုံးကထွက်တာမဟုတ်ဘူးစီကထွက်လာတာ။ထွက်လာပြီးတော့နော်အတန်းစားဖြစ်လာတယ်။အဲ့ဒါလို့ပဲဒီအနံ့လေးအလည်းပဲ နော်အနန်းကိုသိတဲ့စိတ်လေးအားလည်းပဲဒီတိုင်းပဲဖြစ်လာတာနှစ်ခုပေါင်းလိုက်တဲ့အခါအနန်းသိကိုအနန်းကိုသိတဲ့ကတဝိညာဉ်စိတ်ဆိုဖြစ်လာတယ်အဲ့ဒီကတဝိညာဉ်စိတ်ကရောအနန်းသိပြီးပျောက်သွားတယ်ထပ်ထပ်ဖြစ်ခြင်းဖြစ်မယ်ဖြစ်ပြီးသူကပျောက်သွားတယ်ဒါကြောင့်မို့ကတဝိညာဉ်နံအနိစ္စဝိပရိနာမိအညတဘာဝိသူလည်းပဲမမြဲတဲ့သဘောတရားပဲဖြစ်တယ်ဆိုပြီးတော့ရသဗျာကရှေ့ကနှစ်ခုဟိုပြက်ပြီးတော့ကောက်လိုက်ကာဏနဲ့ကန္တာအဲ့ဒီနှစ်ခုကရောမြဲလားဆိုမမြဲဘူးအဲ့ဒီမမြဲတဲ့အရာနှစ်ခုကိုမိပြီးတော့ဖြစ်တယ်ကာဏဝိညာဉ်စိတ်တည်ဘယ်လိုလုံးမြဲမလဲအော်သူကအကြောင်းပဲဖြစ်လာတာမဟုတ်ဘူးမမြဲတဲ့နှကောင်းနဲ့မမြဲတဲ့အနံ့ဒီနှစ်ခုကိုမိပြုပြီးတော့ဖြစ်ပေါ်လာတဲ့ကာတဝိညာဉ်စိတ်နှကောင်းကဖြစ်ပေါ်လာတဲ့စိတ်ဒီပဲမှပြဲမတယ်ဒါစဉ်ညသုံးသက်ကြည့်တာနော်စဉ်ညသုံးသက်ကြည့်တာတိတတ်တဲ့အမိဖေးကပွေးတဲ့လူဒီပဲမှမသိပဲနေမလဲမြဲတာတခုမှမရှိဘူးလို့ဒီလိုဆိုလို့ဒါကဝိပဿနာဆိုတာတတိနဲ့အတိနဲ့ဆင်ញင်သုံးသက်နေရမှာနော်အယုံတစ်ခုတည်းကိုစိုက်တာကိုပြောတာမဟုတ်ဘူးဝိပဿနာကအယုံတစ်ခုတည်းကိုစိုက်နေတဲ့တပါတိလုပ်ငန်းမဟုတ်ဘူးနော်ဝိပဿနာလုပ်ငန်းဖြစ်တယ်ဒါကြောင့်မို့မာသတိပြဌာန်သုံးပါကြည့်လေတိအောင်ကြိုးစားရမယ်အတ္တပိတိအောင်ကြိုးစားနေရမယ်သဗ္ဗစာတော့အသိပညာရှိနေရမယ်တတိမာတတိရှိနေရမယ်တိအောင်ကြိုးစားတဲ့ဝိရိယရှိရမယ်အသိဉာဏ်ရှိနေရမယ်တတိရှိနေရမယ်တမာရီရှိနေလို့မပြောဘူးဒီမှာနော်မပြောဘူးတမာရီအဓိကမဟုတ်ဘူးပြဿနာခုအခုဒီလိုဖြစ်တယ်ဆိုတာကိုအယုဆိုင်ပြီးတော့တိအောင်လုပ်နေရမယ်အဲ့တော့ခန္ဓာဝိညာဉ်စိတ်ဟာမမြဲဘူးလို့ပါပြီလို့ပြောနိုင်တာတော့လို့ဆိုရင်စဉ္ညသုံးသက်ပုဒ်လေးကိုပြောတယ်အဲ့ဒီကာဏဝိညာဉ်စိတ်ကိုဖြစ်စေတတ်တဲ့ကာဏပတာရာရဲ့အနံ့ဆိုတဲ့ကာဏယုတ်ရဲ့ဒီနှစ်ခုကမမြဲဘူးတဲ့အဲ့ဒီမမြဲတဲ့နှစ်ခုကိုမိပြီးတော့မှဖြစ်ရတဲ့ကာဏဝိညာဉ်စိတ်ကဘယ်လိုမြဲမလဲနော်မမြဲတာကိုမိပြုပြီးတော့ဖြစ်တော့ဒီစိတ်ဟာလည်းပဲမမြဲဘူးလို့တိတို့ဆိုလို့တယ်နော်ဒါဆင်ញင်သုံးသက်မှုကိုပြောတာကဲအဲ့တော့တရားပဲနှစ်ခုရှိသွားလဲကာဏဆိုတဲ့နှာခေါင်းရဲ့နော်ကာဏဆိုတဲ့အနံ့ရဲ့ဒီနှစ်ခုပေါင်းလို့ပေါ်လာတဲ့ကာဏဝိညာဉ်သုံးခုရှိသွားတယ်နော်အဲ့တော့နောက်ထပ်ပါတိုးလာလဲအဲ့ဒီကာဏဝိညာဉ်စိတ်ဖြစ်လိုက်တာဒီသုံးခုပေါင်းမိသွားတဲ့အခါမှာအယုံနဲ့စိတ်ဆုံးပြီးခြင်းကြောင့်ဖြစ်ပေါ်လာတဲ့ဖတ်တာဖတ်တာဆိုတာကန်တက်ပဲစိတ်နဲ့အယုံဆက်သွက်သွားတာနော်ဆက်သွက်မှုဆိုတာဖြစ်လာတယ်ဖတ်တာဆိုတာပေါ်လာတယ်အဲ့ဒီဖတ်တာဖြစ်လာတာကိုမြတ်စွာဘုရားကဆက်ပြီးတော့ဟောတာနော်ဒီသုံးခုပေါင်းလိုက်တဲ့အခါမှာတဲ့နှာခေါင်းနဲ့ပတ်သက်တဲ့ခန္ဓာသဗ္ဗတာဆိုတဲ့အထီးတွေ့ပေါ်လာတယ်တဲ့အဲ့ဒီခန္ဓာသဗ္ဗတာဆိုတဲ့ဒီအထီးတွေ့ဖတ်တဲ့တရားဟာလည်းပဲအနိစ္စပဲမမြဲဘူးလို့ပြောတယ်ခန္ဓာဝိညာဉ်စိတ်ကမမြဲတော့မှခန္ဓာဝိညာဉ်စိတ်ကြောင့်ဒီသုံးခုမမြဲတဲ့အရာသုံးခုကြောင့်ဖြစ်လာတဲ့ဖတ်တာလေးအပဲမမြဲမလဲအတားကလေးခုမြောက်ဖြစ်လာတယ်နော်တရားလေးခုမြောက်ဖြစ်လာတယ်အဲ့ဒီဖတ်တာဆိုရဲအယုန်နဲ့စိတ်နဲ့စုံပြီးတဲ့အခါမှာဘာဖြစ်လာလဲဖတ်တာပစ္စယဝေဒနာစိတ်ခံစားမှုတစ်ခါဖြစ်လာတယ်ဒါကရက်လို့မရဘူးဒီတိုင်းပဲသွားတာနော်စိတ်ခံစားမှုကြိုက်မကြိုက်နဲ့သွားတာဒုယသီကြိုက်တဲ့လူကသဘောကျတယ်ဒုက္ခဝေဒနာသူရင်ဒီမကြိုက်တဲ့လူကသဘောမကျဘူးဒုက္ခဝိညာဉ်เนาะအဲ့ဒါလို့ကိုကြိုက်ရကြိုက်ရလူတွေကဒုက္ခဒုက္ခဆောဖြစ်လာเนาะကိုလူကျင်တဲ့အာယုလေးကြတဲ့သဘောကြတယ်စိတ်ချမ်းသာတဲ့ဒုက္ခက ကိုမကြိုက်တဲ့အာယုံကြတော့ဆန့်ကျင်တယ်ဒုက္ခအဲ့ဒါဖုတ်ထောဝိတိတိစိတ်နဲ့အာယုံဆုံးလိုက်တဲ့အခါမှာခံစားမှုဆိုတာဖြစ်တယ်အဲ့ဒါကိုဖတ်တပစ္စယဝေဒနာလို့ပဋိစ္စသမုပ္ပါမှာဟောတာနော်ဒီလိုဖြစ်လာပုံတွေကိုသောတာတယ်ဖတ်တမဖြစ်ပဲနဲ့ဝေဒနာဆိုမှဖြစ်ဘူးနော်ဖတ်တအဝေဒနာဖြစ်ဖို့အတွက်အဓိကအကြောင်းတရားတစ်ခုဖြစ်တယ်သောသောဒီနှစ်ခုကတူတူဖြစ်လာစိတ်ခန္ဓာမှုသည်ထိတွေ့မှုနဲ့ပတ်သက်တယ်နော်ထိတွေ့မှုနဲ့ပတ်သက်တာအဲ့တော့စိတ်ခန္ဓာရဲစိတ်ခန္ဓာရဲပြင်ပါဖြစ်လာသေးလို့ဆိုရင်ရကျင်မှုကြိုးစားလာတယ်စိတ္တိစိတ်ဆော်လာတယ်ဆိုတာရဖို့ကြိုးစားလာတယ်ဆန့်ကျင်မှုကြိုးစားလာတယ်ကိုကြိုက်တာဆိုရင်ရကျင်တယ်ရကျင်တဲ့စိတ်နော်စေစောတဲ့စေရနာဆိုဖြစ်လာတယ်မရခြင်းဘူးဆိုရင်ရှောင်းလွဲလို့တဲ့စေရနာဖြစ်ပေါ်လာတယ်နော်စေရနာဖုတ်တော်သင်္ဇာတာတိတဘာဝကိုကဒီအနံ့ဟာဒီအတိဟာဒီနံ့ဒီအနံ့ကိုငါကြိုက်တဲ့ဒီနံ့ကိုငါမကြိုက်ဘူးဆိုတာစိတ်ကမှတ်တာနောက်တခါလာရင်ကြိုက်တော့ကိုကကိုလေဘုန်းကြီးတို့မှတ်ထားတာရှိတယ်ညီးတဲ့အနံ့ဆိုမကြိုက်ဘူးဒါကြောင့်တို့ရေညီးတို့စူးချီတို့စားလို့မရဘူးနှာခေါင်းထဲမှာအဲ့ဒီစိတ်နဲ့အနံ့ဆိုမကြိုက်ဘူးငါညီးနံ့နိုင်မကြိုက်ဘူးဒါတယောက်နဲ့တယောက်အကြိုက်ချင်တော့တူနော်ညီးတဲ့အနံ့ဆိုလို့ရှိရင်အငင်းလာလူခန္ဓာကိုယ်လည်းမခံညီးတဲ့အနံ့တော့အနန္တန်အလူနဲ့အစဉ်ပြေတာမဟုတ်ဘူး။အဲ့တော့သင်္ဇာတတိစိတ်ကမှတ်ထားလိုက်တာမှတ်ထားလိုက်တော့နောက်တာတွေ့ရင်ဒါမျိုးပဲဆိုတော့သိသွား။နော်။အဲ့ဒီဝေဒနာလည်းပေါ်တယ်၊စေဒနာဆိုတဲ့သင်္ခါရလည်းပေါ်တယ်၊သိညာဆိုတဲ့တရားလည်းပေါ်တယ်။ပေါ်လာတဲ့ဗျာဒီနန္တရားတွေအလုံးဟာတဲ့အလုံးအရင်ရင်လှုပ်ရှားနေတယ်မတိကျိတဲ့အရာတွေသာဖြစ်တယ်ထာဝရစွာတစ်ခုမှမရှိဘူးဟောအဲ့ဒါကိုပြောတာတော့ထာဝရစွာတစ်ခုမှမရှိဘူးအလုံးကခိတ္တခန္ဓာဟုတ်တယ်လေအနံ့ရပြီးပြီးပြောက်သွားကြပြန်ကိုယ်ရင်နဲ့နှလုံးထဲမှာအနံ့တစ်ခုကအမြဲရနေတယ်လို့ရှိတော့မရှိတာနော်ဖြစ်ပြီးရင်ကိုယ်တော့ပြောက်သွားကြပြန်နောက်တစ်ခုလာရင်နောက်တစ်ခုပဲအဲ့ဒါကိုမြတ်စွာဘုရားကအမတ်တမဲမနေနဲ့ရှုနော်မတ်တမဲနေပတိနဲ့မရှုနိုင်ရင်ဘာဖြစ်တုံးကိုကြိုက်တဲ့အနံ့ဆိုရင်လောဘဖြစ်လာမကြိုက်တဲ့အနံ့ဆိုရင်ဒေါသဖြစ်လာအနံ့ဟာအနံ့ပဲကြိုက်မကြိုက်ဆိုတာကိုယ်တဏ္ဍာမှာဖြစ်တဲ့စိတ်အခြေအနေတစ်ခုပဲနော်ကြိုက်မကြိုက်ကကြိုက်မကြိုက်ပုံမှာခုနကလောဘဒေါသဖြစ်လာအဲ့ဒါမဖြစ်အောင်ထိန်းနာပြောတယ်နော်ယေသဗျာရဲ့တရားတော်ကပဒမတိကြတယ်သိကြတယ်နော်အဲ့တော့ကာတတော်ရနဲ့ပတ်သက်လာတဲ့အနံ့နှာခေါင်းနဲ့အနံ့ဆုံးလိုက်တာတဲ့အနံ့ကိုသိရစိပေါ်လာတယ်အဲ့ဒီသုံးခုပေါက်လိုက်တဲ့အခါမှာသုံးခုပေါက်ပြီးချင်းကြောင့်ဖတ်တာဆိုတဲ့ထိတွေ့မှုပေါ်လာတယ်ဖတ်တာဆိုတဲ့ထိတွေ့မှုပေါ်လာတဲ့နောက်မှာဝေဒနာဆိုတဲ့စိတ်ခံစားမှုပေါ်လာတယ်အဲ့ဒီဝေဒနာဆိုတဲ့စိတ်ခံစားမှုပေါ်ပြီးတဲ့အခါမှာပါရိဆက်ပေါ်နေလို့ဆိုရင်စေဒနာဆိုလည်းပေါ်တယ်တင်ညာဆိုလည်းပေါ်တယ်ဆတ်ဆက်ကတော့ကြတော့ဘာဟောတော့ဝေဒနာပစ္စယတဏအဲ့တော့ထဲဟောတာဗျာဒါကပုထုဇဉ်တွေအတွက်အခုကတော့ပုထုဇဉ်ဖြစ်ဖြစ်ယန္တဖြစ်ဖြစ်ဒီတိုင်းပဲနော်ကိလေသာဖြစ်တာဟုတ်ဒီတည်းမှာထဲမဟုတ်မြတ်စွာဘုရားထဲဟောတာတော့မဟုတ်အဲ့တော့လာတာကပဲဒီစိတ်တွေဖြစ်တာသတ္တရတ္တပစ္စယဖတ်တော်ဖတ်တပစ္စယဝေဒနာအဲ့ဒီတရားသဘာဝပဲနော်အလုံးတရားငါးခုဒီသဘာဝပဲရနာပဲဖြစ်ဖြစ်ပုထုဇဉ်ပဲဖြစ်ဖြစ်ဖရာပဲဖြစ်ဖြစ်နော်ကာတပတာရရဲ့ကန္တယုံရဲ့ကာတဝိညာဉ်စေရဲ့ဖတ်တာရဲ့ဝိညာဉ်ရဲ့ကလူတိုင်းမှာဖြစ်တာ ဖယားမလည်းဖြစ်တယ်ရန်တမလည်းဖြစ်တယ်နော်ဝေဒနာပစ္စယတဏှာကြတော့ပုထုဇဉ်မှဖြစ်တယ်နော်ကိလေသာမကုန်သေးတဲ့ပုဂ္ဂိုလ်ဖြစ်လာဝေဒနာပစ္စယဒေါသဒုက္ခဝေဒနာကြောင့်လည်းဒေါသဖြစ်တယ်ဒုက္ခဝေဒနာကြောင့်လောဘဖြစ်တယ်ဒါပေမဲ့လို့မြတ်စွာဘုရားကပေါ့လို့ဒုက္ခဝေဒနာပစ္စယဒေါသလို့မဟောတာတော့ဆိုရင်မကြိုက်တာဆိုရင်လူကအဲ့ဒီနာမရဘူးကြိုက်တာကြတော့မိတ်နေတယ်ရနေတယ်ဒုက္ခနဲ့တွေ့သဘောကျနေတယ်လေရှေ့မစားတော့ဘူးဆက်ပြီးတော့ဒါပဲလို့ချင်းနေတာအဲ့ဒါဒုက္ခကြဒုက္ခကြတော့မဟုတ်ဘူးမကြိုက်ဘူးမကြိုက်တဲ့အခါကျကြိုက်တာကိုမျောတယ်ဒါကြောင့်ဝိရဒပစ္စယတဏလို့ပဲခေါ်လိုက်တာဒါသိတဲ့ဘဝကြတယ်နော်ဒုက္ခတဲ့လူကမဆုံးဘူးလို့ချင်းနာပဲကိုပြတ်တွေးတယ်ဒီဘကောင်တဲ့လူကလည်းနေကောင်းခြင်းနဲ့ဓမင်းစာမကောင်းတဲ့လူကလည်းစကောင်းခြင်းနဲ့ဓမင်းစာမကောင်းတဲ့နေရာမှာသူယက်ထားဘူးနော်ကန္နာကိုနာကျင်ကြိုက်ခဲနေရင်လည်းယက်ထားဘူးဒီကောင်းတော့ဟာကိုမျောလင်းတယ်အဲ့လိုဒီဝေဒနာတစ်ခုဟာဒုက္ခဝေဒနာဖြစ်လာလို့ရှိရင်သူမယက်မနေဘူးပဲသွားတော့ဒုက္ခကိုမျောတဲ့အပေါ်လာတယ်ဒါကြောင့်ဝေဒနာပစ္စယတဏှာလို့ပဲခေါ်တယ်နော်ဒါကမှတ်နေအဲ့ဒါကြောင့်မို့အခုဟောတဲ့တရားတွေအလုံးဟာဘယ်လိုဖြစ်လာတယ်ဖြစ်လာတဲ့တရားတွေမှန်သမျှဟာတဘာဝတရားတသက်ပြသဖြစ်တယ်တဘာဝတရားတသက်ပြသဖြစ်သည့်အတွက်ကြောင့်ဘယ်ရပါမပြေဘူးဒီထဲမှာကိုလုံးနိုင်တာတစ်ခုမှမရှိဘူးသူ့တဘာဝတိုင်းသူ့အကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့ဖြစ်သွားကြတာရှိတယ်နော်အကြောင်းကိုမိပြီးတော့ဖြစ်ပြကြတာပဲအလိုဟာတခုမှမမြဲဘူးဒါကြောင့်မို့ငါလို့ပြောစရာလည်းတခုမှမရှိဘူးငါဟာလို့ပြောစရာလည်းတခုမှမရှိဘူးအဲ့တော့ရှုတရားတသက်ပြတာဖြစ်တယ်လို့အဲ့ဒီလို့ရှုမြင်နိုင်ရင်နှကောင်းပဲဆက်ရဖြစ်ပေါ်လာတဲ့သဘာဝတရားတွေနဲ့ပတ်သက်ပြီးတော့လူဟာယထာဘူတတတနာဆိုတဲ့တကယ်အဖြစ်မှန်ကိုသိသွားတယ်မြင်သွားတဲ့အမြင်ကိုရရှိနိုင်မှာဖြစ်ပါတယ်။ဒါကြောင့်တရားချစ်ခင်သူတော်စေပရိသတ်ပေါင်းတို့နှကောင်းတွေကအနံ့ရတိုင်းရတိုင်းဝိပဿနာဉာဏ်ဖြင့်ရှုတတ်အောင်ကျင့်ကြံကြုတ်ကိုပွားများအထုတ်နိုင်ကြပါစေကုန်သတည်း။ဒီစေချာရအရှင်ဖေယာဘုရားတွေတို့တို့သည်ဓမ္မအတိညာဓမ္မအတိညာရရှိမသာလင်ရရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမြတ်မပြုနိုင်ပါသောကြောင့်မြတ်မပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရရှိစေယံရရှိစေယံသိတကြလေသိတကြလေဓမ္မသဘေဓမ္မသဘေစင်ကြင်ပါပြုလုပ်ကြ၍အမတာဒါနာဓမ္မဒါနာတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်သိလေးမြတ်စွာမမတ်သာသာအာယုထားလျင်နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဗ္ဗဝတ္ထုစုစုလိုဖြင့်ပူဇော်ကြပါကုန်၏အနည်းအခုအထုပ်ပြုလို့ရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေသတည်းဤကောင်းမှုဤဘုရားကကိုအမိအဖာအဖိုးအဖွာရှင်မျိုးညတိတို့အားကုသအမြဝေငါပါကုန်ဤအာသနာတော်ဆောင်တဲ့လောကဆောင်တဲ့တို့အားကုသအမြဝေငါပါကုန်ဤသုံးသက်တဘုံကျင်နီကုံသောလုံးစုံမြစွာတတဝါတို့သည်က ုသိုလ်အမြာ
ကို
စီရကြကုန်သည်ဖြည့်၍
ကိုစ
ီရကြကုန်သည်ဖြည့်၍ကိုစိတ်နှစ်ဖြာကိုစိတ်နှစ်ဖြာချမ်းသာကြသည
်ချမ်းသာကြသည်
ဖြစ်ကြပါစေကုန်သည်
ဖြစ်ကြပါစေကုန်သည်